လဗ်ဒွန်မြောက်ပိုင်းကလူနေတိုက်ခန်းတစ်ခုကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ၁၈ဦးတနင်္လာနေ့ကသေဆုံးသွားခဲ့ကြတယ်လို့လဗ်ဒွန်ချက်ချင်းဤအသင်းကပြောပါတယ်။အဒီမီယာဟက်စပိုလာအားကောင်းတဲ့တိုက်ပြည်အရှေ့ပိုင်းတောင်ပိုင်းတို့နဲ့အလံဝေးလာတဲ့နေရာဖြစ်ပါတယ်။အီတိုဂီရှိရွာကလူနေတိုက်ခန်းငယ်လေးကိုအစ္စရေးကတိုက်ခိုက်ခဲ့တာပါ။ပြမကအခုချိန်မှာမသေးကွဲသေးတယ်လို့အစ္စရေးစစ်တပ်ကလည်းဘာမှမပြောသေးပါဘူး။အစ္စရေးမြောက်ပိုင်းစစ်စခန်းတစ်ခုကို Hezbollah တို့က drone နဲ့တိုက်ခိုက်ခဲ့တာကြောင့်အသက်16နှစ်အရွယ်စစ်သား၄ယောက်တိတ်ဆုံးခဲ့ကြပြီး9ယောက်ပြင်းပြင်းထန်ထန်တမ်းရရှိခဲ့ကြပါတယ်။အဲဒီလိုတိုက်ခိုက်ပြီးတည်းကမှအစ္စရေးကတိုက်ခိုက်တာပါ။ Hezbollah ရဲ့တင်းကွန်တွေကတိုက်ခိုက်မှုမှာအစ္စရေးနိုင်ငံတဝန်းလူ61ယောက်တမ်းရခဲ့ကြပါတယ်။အဲဒီအစ္စရေးစစ်စခန်းကိုတင်းလာနေမှာအစ္စရေးဝန်ကြီးဘိုင်မန်နာဇာယာဟူတွားရောက်ခဲ့ပါတယ်။ဘီရိုပါဝင်လက်ဘရိုနီယာတိုင်းမှာရှိတဲ့ Hezbollah ဘေကိုအညာတာမဲ့အစ္စရေးကဆက်လက်တိုက်ခိုက်မယ်လို့နာသယာဟုကစစ်ကားမှာပြောပါတယ်။အစောပိုင်းတုန်းကလည်းဂါဇာကဆေးရုံဝင်းကိုအစ္စရေးကတိုက်ခိုက်ခဲ့လို့လူအနည်းဆုံး၄ယောက်သေဆုံးခဲ့ကြောင်းပါလက်စတိုင်းဆေးဘက်ဝန်ထမ်းတွေကပြောပါတယ်။